မြန်မာပြည်ထဲမှာလူမှုကွန်ရက် Facebook ကိုတုံးပြီးရိုဟင်ဂျာလူငယ်စုတွေပေါ်မှာအမုန်းတရားတွေဆုံဆော်နေကြတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့မှတ်ချက်ပေးပြောဆိုချက်ထွက်လာပြီးခဲ့တဲ့နောက်မှာ Facebook ကသူတို့ဟာမြန်မာနိုင်ငံတွင်အမုန်းတရားဆုံဆော်မှုတွေကိုပြင်းပြင်းထန်ထန်တိုက်ဖြတ်နေပါတယ်လို့အင်ကာနေမှာပဲတုံ့ပြန်လိုက်ပါတယ် Facebook ကိုလူလူချားမှာချိတ်ဆက်ဖို့အတွက်တုံ့ပြန်ဆိုပေမဲ့ဗုဒ္ဓဘာသာဝင်အစိုးရမျိုးချစ်တွေမှာသူတို့ကိုယ်ပိုင် Facebook အကောင့်ကိုရှိကြပြီးရိုဟင်ဂျာတွေတခြားတိုင်းဒေသလူငယ်စုတွေပေါ်မှာမုန်းတီးမှုတွေအကြမ်းဖက်မှုတွေကိုဆုံဆော်နေကြတာမို့ဒီ Facebook ကိုတုံ့ပြန်အတွက်မူလရည်ရွယ်ချက်ထက်အခုခါမှာကြောက်ရွံ့စရာဖြစ်လာနေပါတယ်လို့ Miss ရဟင်းဒီကတင်းနေလာနေတော့ကကုလသမဂ္ဂမှာပြောကြားခဲ့တာဖြစ်ပါတယ် Facebook ကတော့သူတို့ရဲ့စာမျက်နှာမှာဝင်ကြရိုက်ကို UDP တက်ခဲ့တဲ့စာရီတင်လာရင်တင်လာတဲ့အကောင့်တွေကိုဖယ်ရှားရပ်ဆိုင်တာတွေလုပ်ပါတယ်လို့ဆိုပါတယ်ပြီးခဲ့တဲ့လထဲမှာပဲမွတ်စလင်မုန်းဒီရေးတမ်းမှုတွေဟောပြောမှုတွေလုပ်တဲ့ဗီဒီယိုတွေတင်တွေ့ရဆိုပြီးအရှင်ဝီရသူရဲ့ Facebook အကောင့်ကို Facebook ကုမ္ပဏီကနေဖယ်ရှားတက်ခဲ့တာဖြစ်ပါတယ်ဗုဒ္ဓဘာသာအများစုရှိတဲ့မြန်မာနိုင်ငံမှာအစ္စလာမ်ကျောင်းဝင်မှုတွေနှင်းနဲ့ထီလာခြင်းမှာပဲစစ်တပ်ကပြီးခဲ့တဲ့အောက်တိုဘာလမှာလူမှုမီဒီယာတုံးပြီးတော့တိုက်ခိုက်မှုတွေလှုပ်လာခြင်းတော့ဝေဖန်မှုတွေရှိခဲ့တယ်လို့ဒါကိုထောက်ခံသူကလည်းအများအပြားရှိနေတာဖြစ်ပါတယ်